Dr. Yan Myo Thin Phin a 2008 phwe si bon chi gan upade ma tat ma raw ga su ro sait dai nya yee swae a ti pyu thar de phwe si bon phit par de so a khu a chi ma phwe si bon pyin sin yee lut lwa ja de so raw tat ma raw bak ga go di phwe si bon go pyin sin pyaung lae bo san da a man de ga si ya de lo yong chi nai ya a chang si ba da la tu lo ma ba chang mya tu lo sait dai nya swae thar de upade go a khu kha ma pyin ya mae so de san da phit thun la ya a chang si ni ba la khanya
chano a myin ga raw bo le the Natal Sanga to the Yigo Bue along Mura Democracy, a Puerto Badi Usone, a Suya, the Dan Duemha, the Tamaro Baga Lebe, the Natalship Presibo Chigan Ubrigu, now Pinsen Bosu at the Apinigu, Pinsen Bosu, the Bomu, Macha Pulao, Puyabare. And now Bido, a Lungere Japai, the Dilonzu Lodoma. ဒီလိုဆိုချန်ခိုင်နဲ့ဖွံ့ဖြိုးရေးပါတီကနေပြီးတော့ဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းကိုတည်သွင်းတဲ့အခါမှာလည်းပဲဒီတမတော်သားလွတ်တော်ကိုယ်စားလှယ်တွေကလက်မှတ်ရေးထိုးပြီးတော့ပါဝင်ခဲ့တာကိုတွေ့ရပါတယ်အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာတော့တမတော်အနေနဲ့2008ခုနှစ်ကဥပဒေကိုတော့အတိုင်းအတာတစ်ခုထိပြင်ဆင်လို့တဲ့စံတာရှိနေတယ်လို့တော့ခြေဘူးရတုံးသက်လို့ရပါတယ်သို့တော်လည် န်းသုံးဖို့ခက်တယ်လို့ဆိုရမှာဖြစ်ပါတယ်
။ဟုတ်ကဲ့အခုဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စကိုအကြမ်းမြင့်ခွဲလိုက်မယ်ဆိုရင်တက်မတော်ရဲ့အနာကြီးစုထားမှုကိုဆော့ချမယ်ကိစ္စနောက်တစ်ပိုင်းကတော့တိုင်းသားတွေရဲ့အခွင့်အနာပူပေးဖို့ခွဲပေးဖို့ကိစ္စပေါ့လေပြည်နယ်တွေကိုအဲ့ဒီနှစ်ပိုင်းလို့ကျွန်တော်အကြမ်းမြင့်နားလည်ပါတယ်ဆိုတော့အဲ့ဒီအထက်မှာတက်မတော်ရဲ့အခွင့်အာဏာတပ်မတော်ရဲ့လုပ်ပိုင်ခွင့်ကိုထိန်းချုပ်မဲ့ဆော့ချမဲ့ကိစ္စကတော့အတော်လေးခက်ခဲနေမယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့တပ်မတော်ကဆော့ပြေးခြင်းစရာအကြောင်းတစုံတရာများတွေးမိပါလား
ဒီတပ်မတော်နဲ့ပတ်သက်တဲ့ဒီပုံမှန်တွေနဲ့ပတ်သက်ရင်လက်ရှိဒုတိယကြိမ်လွတ်တော်တက်တန်းအတွင်းမှာပြင်ဆင်နိုင်မှုအလားအလာကတော့မရှိသလောက်နည်းတယ်လို့ကျွန်တော်ကမြင်ပါတယ်အထူးသဖြင့်အစိုးရဘိုင်းနောက်လွတ်တော်ဘိုင်းမှာတပ်မတော်ရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့နောက်ဆော့ချတာပဲဖြစ်ဖြစ်နော်ပြင်ဆင်တာပဲဖြစ်ဖြစ်လုံးမဲ့ခြေလမ်းမျိုးတွေကိုတက်မတော်အနေနဲ့ထောက်ခံဖို့အလားအလာမရှိတော့နေတယ်လို့မြင်ပါတယ်အဲ့တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခမ်းအမပါတဲ့ပုံမှန်တွေနဲ့အညီပြင်ဆင်မယ်ဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုလိုပါတယ်တက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်ဘယ်ပုံမှန်ကိုမှပြင်လို့မရတဲ့အနေအထားမျိုးရှိနေပါတယ်အဲ့တော့တစ်ဖက်ကပြန်စဉ်းစားကြည့်ရင်တော့အရက်ဖက်ခေါင်းဆောင်တွေတိုင်းနာခေါင်းဆောင်တွေနဲ့ဒီစစ်ဘက်ခေါင်းဆောင်တွေကြားမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ထိပ်သီးခြင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေအဲ့ဒီဆွေးနွေးပွဲတွေကနေမှတစ်ဆင့်ရလာတဲ့သဘောတူညီချက်တွေပေါ်မှာအခြေခံပြီးတော့ရေးဆွဲတဲ့နိုင်ငံရေးလမ်းပြမြေပုံဆိုတာမျိုးတွေကိုပေါ်ဆောင်ဖို့လိုအပ်ကောင်းလိုအပ်လိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီညမှာတစ်ခုမေးချင်တာကတမရောကသူတို့အနာရှော့ချရေးမဟုတ်ဖဲနဲ့တိုင်းဒေသအခွင့်အရေးတို့ဖက်ဒရယ်ပြည်ထောင်စုကိစ္စတို့ပြည်တွင်းငြိမ်းချမ်းရေးကိစ္စတို့ကိုပြင်ဆင်ဖို့သဘောတူတဲ့အရေးအယံပြလာတယ်ဆိုရင်တောင်းမှပဲသူတို့ဘာကြောင့်ဒီလိုသဘောတူလာသလဲဆိုတာကျွန်တော်စဉ်းစားမိတာတစ်ခုရှိပါတယ်အဲ့ဒါကတော့တမရောဘက်ကနိုင်ငံရေးကြီးမှန်ချက်အထူးသဖြင့်တမရောရဲ့အကြီးအကဲဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာနိုင်ငံရေးကြီးမှန်ချက်ရှိနေလို့သမ္မတအဖြစ်ရွေးကောက်ခံခြင်းနဲ့ဆန္ဒရှိနေလို့ဒီလိုတိုင်းသားတွေရဲ့ကျင့်တ်နိုင်တဲ့ကိစ္စမျိုးမှာလိုက်လျှောဖို့စဉ်းစားလာတယ်ဆိုရင်တော့ကျွန်တော်တွေ့တာမှားသလားခင်ဗျာ
and ဆရာတွေ့တဲ့အပေါ်မှာတော့ဒါကကျွန်တော်အမြင်အဖြစ်ပေါ့လေဒီဟိုအမြင်ကွဲလွဲမှုတွေတော့ရှိနိုင်ပါတယ်ဥပမာအဖြစ်ပေါ့လေလက်ရှိအချိန်မှာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုဟလာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကနေခန့်အပ်တာဝန်ပေးဖို့လိုအပ်တဲ့ပေါ့လေနော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုကိုနော်တက်မတော်ကလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံခဲ့တယ်ဆိုတာကိုဒါလုံခဲ့တဲ့ရက်ပိုင်းကလွှတ်တော်ထဲမှာဥပဒေချမ်းတင်သွင်းတာကိုကြည့်ရင်သိတာပါတယ်အဲ့တော့ဒီပုံမှန်နှစ်ချောင်းထိပ်ပြင်ဆင်ရေးကိုတက်မတော်ကလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံမယ်ဆိုရင်ဒါဟိုအထမြောက်လာနိုင်တယ်လို့ပြောလို့တော့ရပါတယ်အဲ့ဒီလိုအထမြောက်လာတာဟာနော်ကျွန်တော်တို့တိုင်းမှာလူမျိုးစုတွေရဲ့နော်ဟိုအခွင့်အရေးကိုတိုင်းတာတစ်ခုထိချက်ထွယ်ပေးလိုက်တယ်လို့ဆိုနိုင်ပါတယ်။အဲသို့တော်လည်းပဲတိုင်းသားလူမျိုးစုအများစုလိုလားနေတာကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပါ။နောက်ပြီးတော့ပြည်ထောင်စုတက်မတော်တည်ဆောက်ရေးပါ။ ဒီအဓိကအခြားတွေနော်မူဝါဒဈာန်စဉ်လုပ်ငန်းစဉ်တွေပေါ်မှာနှိမ့်နိုင်ပြီးတော့အလျှော့တင်းမလုပ်ပေးနိုင်ဘူးဆိုရင်တိုင်းသားတွေရဲ့ယုံကြည်မှုနဲ့ကြီးစားတန်ဖိုးထားမှုကိုရယူနိုင်မှုဆိုတာခင်းရင်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဒါပေမဲ့တစ်ချိန်တည်းမှာပဲတိုင်းရင်းသားပြည်နယ်တွေမှာဒေသခံတိုင်းရင်းသားပါတီကမဲအများစုရပြီမဲ့NLD အစိုးရကသူတို့ရွေးချယ်တဲ့လူကိုသာလျှင်ဝင်ရောက်ခံရမယ်ဆိုတာအဓိကထိတိုက်တွေ့နေရတာတိုင်းရင်းသားတွေနဲ့ဒီကိစ္စမှာတော့ NLD အစိုးရနဲ့တိုင်းရင်းသားတွေကြားမှာဖြစ်မယ်လို့ထင်ပါတယ်ဆိုတော့ဒီကိစ္စမှာတက်မတော်ကတိုင်းရင်းသားတွေဘက်ကလိုက်လျောပြီးပြောပြလိုက်တဲ့အတွက်ကြောင့်လိုက်လျောပြီးတော့တိုင်းရင်းသားတွေဆန္ဒတိုင်းဖြစ်စေခြင်းနဲ့ဆိုတာကိုသူတို့လက်ခံလိုက်တဲ့အတွက်ကြောင့်တိုင်းရင်းသားတွေနဲ့သူတို့ပူပြီးရင်းနှီးလာအောင်ကြိုးပမ်းတယ်လို့ဆိုရင်ဟော
ပုံမှန်ညစ်၆တိတ်ကိုပြင်ဆင်ပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်ကျွတ်တော်တွေကနေတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုရွေးချယ်လာနိုင်မယ်။နောက်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေကိုဖွဲ့စည်းလာနိုင်မယ်ဆိုရင်တော့အဲဒါဟိုတိုင်းသားတွေလူလာနေတဲ့ပေါ့လေ။ဒီကျွန်တော်တို့ဒီကိုပိုင်အုပ်ချုပ်ခွင့်နောက်ကိုကျမကိုဖန်ပြီးပိုင်ခွင့်ကိုအတိုင်းအတာတစ်ခုထိဟိုပေါ်ဆောင်ပေးနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့တော့ဟိုတက်မတော်အနေနဲ့အတန်အသင့်ပေါ့လေ။အမှတ်ရနိုင်ရဲ့လို့အဲ့ဒီလိုသုံးသပ်လို့တော့ရပါတယ
်။နောက်တမရော်ရဲ့အာနာထိန်ချုပ်ထားတဲ့အပိုင်းနဲ့ပတ်သက်ရင်ကိစ္စတော်တော်များများပေါ့လေဖွဲ့စည်းပုံပြင်ဖို့85ခိုင်နှုန်းကျော်တွေပါတွေကအစတာထားသိခရင်တဲ့ကိစ္စတွေပါဆွတ်တော်မှာ25ခိုင်နှုန်းလို့ဒါပေမဲ့တခုများဖြစ်နိုင်တာများရှိမလားလို့ကျွန်တော်စဉ်းစားမိပါတယ်ဥပမာဖြင့်ဝန်ကြီး3ယောက်ကိုတမရော်ကရွေးချယ်ခန့်အပ်ပေမဲ့ယာရုလက်ခံပြီးရင်ဒီဝန်ကြီးတွေဟာတမရော်ယာရုကထွက်ရမယ်ဆိုတဲ့ကိစ္စမျိုးလောက်ရုပ်စွာအဆုံးကောဖြစ်လာနိုင်တဲ့အခြေအနေမြင်မိပါလား
ပုံမှန်လေးလေးသုံးတာရရင်တော့လက်ရှိအခြေအနေမှာတမတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တာဝန်ပေးတဲ့ကာကွယ်ရေးဝန်ကြီးနေဆိုင်ရေးဝန်ကြီးနဲ့ပြည်ထောင်ရေးဝန်ကြီးတွေကိုခန့်အပ်တာဝန်ပေးပြီးတဲ့အချိန်မှာတမတော်ကနေအငြိမ်းစားယူရမယ်ဆိုတော့ပြင်ဆင်မှုမျိုးတောင်မှဟိုအတီးပြုတ်နိုင်မှုအလားအလာကတော့နည်းတယ်လို့ကျွန်တော်ကမြင်ပါတယ်ဒီတက်ပို့ပြီးအရေးကြီးတဲ့ပေါ့လေဥမာစွတ်တော်ရဲကနေလားတမတော်သားစွတ်တော်ကိုယ်စားလှယ်တွေရဲ့ရှားကိုင်းနှုန်းကိုတဆင်ချင်းစီရှော့ချဖို့ဆိုတော့အပြည့်စုံမှုမျိုးကြတော့ပို့လို့တော့အလံဝေးသွားနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ကျွန်တော်အခုတက်မတော်နဲ့ပတ်သက်တဲ့အပိုင်းတော့တော်လေးပြောကြပြပါပြီ NLD ဘက်ကဒီစောက်လည်းနဲ့ပြောချင်ပါတယ် NLD ဟာအခုအချိန်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလေသံပစ်လာတဲ့စတင်လှုပ်ရှားလာတာဟာတကယ်တမ်းဖြစ်ဖြစ်မြောက်မြောက်ပြောင်းလဲနိုင်ရမရှိဘူးဆိုတာသူတို့သိပြီးသားဖြစ်တယ်ဒါရွေးကောက်ပွဲအတွက်ကမ်ပိန်းလုပ်တဲ့ကိစ္စတခုသာဖြစ်တယ်လို့တချို့ကလည်းပြောကြပါတယ်ဒီကိစ္စကိုဒေါက်တာရမျိုးသိမ့်ပဲလို့ပြောလို့ပါလဲ
ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရေးလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးခြေလှမ်းကိုကျွန်တော်ကတော့ဒီ2020ရွေးကောက်ပွဲကိုဥတည်တဲ့ဟိုကမ်ပိန်းလို့တစ်ဖက်သက်ဟိုသုံးသပ်ဖို့ခက်တယ်လို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပဲဖြစ်ဖြစ်အခြားနိုင်ငံရေးပါတီကြီးတစ်ခုပဲဖြစ်ဖြစ်လက်ရှိအခြေအနေမှာ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အချက်အသေးကတော့တက်မတော်ကမထောက်ခံရင်ဘယ်ပုံမှဟိုမှာပြင်လို့မရတဲ့အချက်အသေးကြီးဖြစ်နေပါတယ်။အဲ့ဒီအတွက်ကြောင့်မလို့ဒီအချက်အသေးကိုတော့ဘယ်ပါတီပဲဖြစ်ဖြစ်ကြီးကြီးငယ်ငယ်ရေဆိုင်ရမယ့်အနေအထားမျိုးမှာရှိနေပါတယ်။အဲ့ဒီအတွက်ကြောင့်မလို့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီလိုမဖြစ်နိုင်တဲ့ကိစ္စတစ်ခုကိုနိုင်ငံရေးအရပုံဖော်ပြီးတော့ရွေးကောက်ပွဲကမ်ပိန်းအနေနဲ့ပေါ်ဆောင်တယ်လို့တုံ့တက်မယ်ဆိုရင်တော့ဒါနည်းနည်းလေးကျွန်တော်အမြင်အားဖြင့်ပေါ့လေဟိုမျှတမှုမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုမေးရင်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဖိုးရွေးကောက်ပွဲမတိုင်ခင်အာဏာမရခင်ကဖွဲ့စည်းပုံပြင်ဆင်ကိစ္စကိုပြောခဲ့ပေမဲ့အာဏာရလာပြီးတဲ့နောက်ပိုင်းမှာအမျိုးသားပြန်လည်စစ်မြေရေးသူတို့ခေါ်အမျိုးသားရင်ကြားစစ်ရေးပေါ့လေအဲ့ဒီသဘောမျိုးနဲ့တက်မတော်နဲ့သူတို့အများကြီးအပေးယူလုတ်တယ်တချို့ကလည်းပဲဒါ compromise လုပ်လို့နဲ့ short ပြီးပြီးတော့နေလာခဲ့တဲ့ဒီကိစ္စကိုမပြောဘဲနဲ့လို့ဆိုခဲ့ပါတယ်ဆိုတော့ NLD ဟာဒီကိစ္စမှာတက်မတော်နဲ့ထိတ်တိုက်ရင်ဆိုင်ဖို့မကြိုးစားခဲ့တဲ့အတွက်ကြောင့်တက်မတော်နဲ့ NLD အစိုးရရမှာပြန်လည်ရင်ကြားဆွေးနွေးကဘယ်လောက်ထိအောင်မြင်ခဲ့တယ်လက်တွဲပြီးတော့ဘယ်လောက်ထိလုတ်ခဲ့နိုင်တယ်လို့သုံးသပ်လို့ပါတယ်သုံးသပ်လို့ရပါတယ
်ဒီ2016ဒီ NLD အစိုးရဖွဲ့ပြီးနောက်ပိုင်းမှာအစိုးရအနေနဲ့ဟိုအလျှော့ပေးတာတွေလိုက်လျောတာတွေရှိတယ်ဆိုတဲ့အတန်နေတော့ဟိုကြားရပါတယ်။ဒါပေမဲ့တစ်ဖက်ကကျွန်တော်မြင်တာကတော့ဒီအစိုးရအကြီးအကဲပိုင်းနေနဲ့တက်မတော်အကြီးအကဲပိုင်းတွေကြားမှာနိုင်ငံရေးအရတွေ့ဆုံဆွေးနွေးတာမျိုးကိုမတွေ့ရတော့ဘဲလို့ကျွန်တော်ကတော့မြင်ပါတယ်။ မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဖြစ်လာတဲ့အချိန်မှာအဲ့ဒီနိုင်ငံရေးအရတွဲဆောင်ဆွေးနွေးရေးလမ်းကြောင်းကိုတမတော်နဲ့ဆက်ဆံတဲ့အပိုင်းမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောနောက်အခြားနိုင်ငံရေးပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောတော်တော်ရော့တိရော့ရဲနိုင်စွာနဲ့ပေါ်ဆောင်ခဲ့တာကိုသတိပြုမိပါတယ်။အဲ့ဒီအတွက်ကြောင့်မလို့လူငယ်တဲ့အစိုးရတက်တန်းအတွင်းမှာတမတော်နဲ့ဆက်ဆံရေးမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးမှာရောအခြားပါတီတွေနဲ့ဆက်ဆံရေးမှာရောမှန်းကျင်တဲ့နှံ့အတွက်မကြိုက်ခဲ့ဘူး။အမျိုးသားပြန်လည်တင့်မြတ်ရေးဖို့လည်းပဲခြေရင်းရော့ရော့ဆွမ်းဆောင်နိုင်မှုအပိုင်းမှာအားနည်းချက်လိုအပ်ချက်တွေရှိခဲ့တယ်လို့ကျွန်တော်ကတော့မြင်ပါတယ်။